Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ29ရက်ပုတ်ထူးနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ1925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းပါဒီနေ့နေ့နားဆင်ရမယ့်သတင်းတွေမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်နယ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုဒီကနေ့ပဲမှတ်ပုံတင်ဆင်းသွင်းလိုက်ပါတယ်။ကတ်တဘုံနေပေါ်ညဘက်၄ရောင်းတက်ခိုက်မှုတွေထပ်မံလုပ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ရုံးကကြေညာပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့တူကြေညာပေးမှာပါ
။ကောင်းပါပြီရှင်။2015ခုနှစ်ရာမန်မက်ဆစ်ဆေဆုရှင်အဖြစ်မြန်မာနိုင်ငံမှာလူမှုရေးလုပ်ငန်းတွေကိုတက်တက်ကြွဆောင်ရွက်နေတဲ့ရုပ်ရှင်သရုပ်ဆောင်ကျော်သူအရွေးချဲခံလာရပါတယ်
။ဒီလူမှုရေးဆုကြတော့ဒီဟာလဲဟိုကပုံပြီးတော့အများသက်ပုံလောက်ရမယ်ဆိုရဲ
ဦးကျော်သူပါရှင်တရင်အပြည့်စုံငရောနောက်ပိုင်းမှာတင်ပြပေးပါမယ်ဒါအပြင်လက်ရှိကြီးရည်လေတံမတော်ညိနှိုင်းကုကဲရည်မှုဘိုးချုပ်ကြီးလက်ထေဝင်းနဲ့ကာကွယ်ရေးဦးစီးချုပ်ရည်ဘိုးချုပ်ကြီးသူရသက်ဆွေတို့ရန်ကုန်တိုင်းဒေသကြီးအတွင်းမှာပြည်ခိုင်ဖြိုးပါတီကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့တဲ့နဲ့တခြားစိတ်ဝင်စားစရာနိုင်ငံတကာသတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခွင့်ရင်ဆုံးတော်ဘုဒ္ဓူနဲ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုဒီကနေ့ပဲမှတ်ပုံတင်ဆင်းရဲသွင်းလိုက်ပါတယ်။2012ခုနှစ်လွတ်တော်ကြားပြတ်ရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရခဲ့တဲ့ရန်ကုန်တိုင်းကုံမှုမြို့နယ်မဲဆန္ဒနယ်မြေကနေပြန်လည်ရွေးကောက်မှုဒီကနေ့ပဲလျှောက်လွှာတင်ခဲ့တာပါ။လွတ်တော်အသီးသီးအတွက်နေရာအများစုမှာဝင်ရောက်ရှင်ပြိုင်မှုရည်ရထားတဲ့ NLD ပါတီကတော့ဝင်ပြိုင်မဲ့မဲဆန္ဒနယ်မြေစီးရင်ပထမအတုပ်ကိုဒီကနေ့စတင်ထုတ်ပြန်ခဲ့ပါတယ်။ရွေးကောက်ပွဲမှာတခဲနဲ့အနံ့ရောက်ကိုမျှော်လင့်ထားတဲ့ NLD ပါတီဟာ88မျိုးဆက်ကျောင်းသားတွေလိုထင်ရှားတဲ့တက်ကြွလှရှားသူတွေပညာရှင်တွေလိုကိုယ်စားလောင်းတည်တည်နဲ့ပါဝင်ရှင်ပြိုင်မှုလည်းရည်ရွယ်ထားတာပါ။အနာရပြည်အောင်စုချက်ခံဖွံ့ဖြိုးရေးပါတီကလည်းရွေးကောက်ပွဲမှာရှင်ပြိုင်မဲ့ရန်ကုန်တိုင်းတွင်းကကိုယ်စားလောင်းစီးရင်ပထမအတုပ်ကိုဒီကနေ့ကျင်းပခဲ့ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေကတော့ပြန်လည်ရွေးကောက်မယ်စီးမှာမပါဝင်ခဲ့ပေမဲ့ကြီးရည်လေတက်မတော်ညီနိုင်ကိုကဲမှုဘိုးချုပ်ကြီးလာထေဝင်းရေတက်ကောက်ဝဲဦးစီးချုပ်ဘိုးချုပ်ကြီးသူရသက်ဆွေပါဝင်အဆင့်မြင့်စေရာရှိတို့ပါဝင်မှာဖြစ်ပါတယ်။ကိုယ်စားလောင်းအမည်စင်းတွေကိုတော့ဩဂုတ်လ10ရက်နေ့မှာနောက်ဆုံးထားတင်သွင်းမှုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာသတ်မှတ်ထားပါတယ်။
အိန္ဒိယနိုင်ငံကိုအလဲပတ်ခီးရောက်နေတဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာဒီနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမော်ဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားလုံခြုံရေးကိစ္စတွေပူးပေါင်းဆောင်ရွက်ဆွေးနွေးခဲ့ကြတဲ့အကြောင်းအိန္ဒိယတာဝန်ရှိသူတွေကထုတ်ပြောလိုက်ပါတယ်။အိန္ဒိယမြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်အာချစ်ဒဗောနိုင်ငံကြားရေးဝန်ကြီးစူပရာမန်ဂျန်ဂျက်စီရှန်ကာအိန္ဒိယလေတဲ့ဦးစီးချုပ်အရပ်ရာဟာတို့နဲ့အတူအိန္ဒိယဝန်ကြီးချုပ်ကိုဗိုလ်ချုပ်ကြီးမင်းအောင်လှိုင်နယူးဒေလီမြို့တော်မှာတွေ့ဆုံခဲ့တာပါ။အိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာမြန်မာတပ်မတော်အကြီးအကဲကမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်မိဖက်တိုင်းပြည်အဖြစ်အိန္ဒိယရဲ့ယက်တီချက်ပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့ရေချောင်းလုံခြုံရေးပါဝင်နှစ်နိုင်ငံကြားကာကွယ်ရေးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လို့ကြောင်းပြောကြားခဲ့တယ်လို့လည်းအိန္ဒိယအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်ကလည်းအလားတူပူးပေါင်းဆောင်ရွက်ဖို့ကတိပြောကြားခဲ့တယ်လို့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းတွေပေါ်ချီကျူးစကားပြောကြားခဲ့တယ်လို့လည်းညင်ညာချက်ထဲမှာဖော်ပြခဲ့ပါတယ်။တကယ်တော့အိန္ဒိယဝန်ကြီးချုပ်မြန်မာနိုင်ငံကိုအလဲပတ်လာရောက်ဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတဆင့်သမ္မတဦးသိန်းစင်ကဖိတ်ကြားခဲ့တာကိုလည်းအမြန်ဆုံးလာနိုင်ဖို့စီစဉ်မှာဖြစ်တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်ကပြန်ပြောခဲ့တယ်လို့အပြန်အလှန်အနေနဲ့သမ္မတဦးသိန်းစင်ကိုလည်းအိန္ဒိယကိုဖိတ်ကြားခဲ့ပါတယ်။မြန်မာနိုင်ငံအတွက်မှအခြေစိုက်ပြီးအိန္ဒိယဘူအစိုးရကိုဆန့်ကျင်နေတဲ့နာဂတဘုံတွေလက်ချက်ကြောင့်ဖြီးခဲ့တဲ့လာထဲမှာပဲအိန္ဒိယတပ်ဖွဲ့ဝင်20လောက်တိစုံခဲ့ပြီးတဲ့နောက်မှာအိန္ဒိယဘက်ကမြန်မာနိုင်ငံတဲအထိစစ်စင်ရေးတွေလုပ်ခဲ့တဲ့ဆိုတဲ့သတင်းတွေထပ်ပေါ်လာပြီးမှပဲမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်မင်းအောင်လှိုင်ရဲ့ဒီနေ့အိန္ဒိယခီးစဉ်ထွက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ UNHCR ရဲ့အထူးတန်တမန်နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းကြီးအန်ဂျလီနာဂျူလီယာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီးအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။မင်းကြီးဂျူလီယာနေပြည်တော်မှာသမ္မတဦးသိန်းစိန်ပြည်သူ့လွတ်တော်နာယကသုရဦးရှင်မင်းတို့နဲ့ဒီကနေ့မှာပဲတရားတွေ့ဆုံခဲ့ပါတယ်။သမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးမှုအတိအကျကိုမသိရပေမဲ့သုရဦးရှင်မင်းနဲ့တွေ့ဆုံချိန်မှာတော့မြန်မာနိုင်ငံနေဆက်ဒေသတွေကအမျိုးသမီးတွေနဲ့ကလေးသင်ငယ်တွေရဲ့အခွင့်အရေးဆုံးရှုံးနေရတဲ့အကြောင်းရင်းတွေဖြစ်လက်နက်ကန်ပစ်ကတ်တွေစီးရဲမွေးတေမှုတွေတရားဥပဒေစိုးမိုးရေးအားနည်းချက်တွေစာရုံနဲ့ပတ်သက်လို့အမြင့်ချင်းဖလှယ်ဆွေးနွေးခဲ့တယ်လို့လည်းသူရဦးရွှေမင်းရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ပြည်ခရဲ့ဆေးညင်ချင်းဆွေးနွေးပွဲကိုအစိုးရ တဝန်ရှိသူတို့အဖြစ်နဲ့တာဝန်ယူထားတဲ့ပြည်သူ့ဝန်ကြီးဦးအောင်မင်းနဲ့ရန်ကုန်မြို့ကမြန်မာညီညွတ်ရေးဖော်ဆောင်ရေးဌာန MPC မှာတွေ့ဆုံပြီးဒုက္ခသည်တွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေကိစ္စညီညွတ်ရေးလုပ်ငန်းစဉ်တွေအကြောင်းဆွေးနွေးခဲ့တယ်လို့ MPC ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အမျိုးသမီးဖွဲ့စည်းတွေအရက်ဖက်လူမှုဖွဲ့စည်းတွေအိုးအိမ်ဆုံးခွာထွက်ပြေးသူတွေလူငယ်တွေပါဝင်လူများပြားနဲ့တွေ့ဆုံပြီးနိုင်ငံရဲ့အနာဂတ်အတွက်စိုးရိမ်ချက်တွေနဲ့မျှော်လင့်ချက်တွေကိုဒီလူတွေစီကနေသိရှိနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲဂျိုလီကပြောဆိုထားတာပါ။နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပတော့မှာဖြစ်တဲ့အတွက်လူလူအနေနဲ့ဒီမိုကရေစီအခွင့်အရေးကိုရှင်းသုံးဖို့နဲ့ငြိမ်းချမ်းတဲ့အနာဂတ်အတွက်အထူးအရေးကြီးတဲ့ကိစ္စတွေကိုကူညီဖြည့်ရှင်းဖို့အရေးကြီးတဲ့အချိန်ကာလဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါ။ပထမဆုံးချင်းမြန်မာနိုင်ငံခီးစဉ်တွင်မင်းသမီးဂျိုလီယာစစ်တွေနဲ့မြေကြီးနားမျိုးတွေကဒုက္ခသည်စခန်းတွေကိုလည်းတွယ်ရောက်ဖို့စီစဉ်ထားပြီးဩဂုတ်လ3ရက်နေ့မှာမြန်မာနိုင်ငံကပြန်လည်ထွက်ခွာဖို့လည်းစီစဉ်ထားပါတယ်။
မြန်မာနိုင်ငံမှာလူမှုရေးလုပ်ငန်းတွေကိုတက်တက်ကြွကြွဆောင်ရွက်နေတဲ့ရုပ်ရှင်သရုပ်ဆောင်ကုကြော်သူကို2015ခုနှစ် Roman Magsaysay ဆုရှင်ဖြစ်ရွေးချယ်လိုက်ပါတယ်။တက်ရှိထင်ရှားရှိနေသူတွေကိုကူညီကြတာမကကွယ်လွန်သူတွေအတွက်ကိုပါအနိုင်ကူညီမှုအသင်းထူထောင်ပြီးဖြည့်ဆည်းပေးနေတဲ့ကုကြော်သူရဲ့လူမှုရေးလုပ်ငန်းတွေကိုအတိမတ်ပြည့်တဲ့အနေနဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့လည်းအာရှတက်ရဲ့နိုဘယ်ဆုလို့တင်စားခေါ်ဝေါ်ကြတဲ့ Magsaysay ဆုရွေးချယ်ရေးအဖွဲ့ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။သူဟာနိုင်ငံလုပ်ငန်းတွေမှာစေတနာဝန်ထမ်းကူညီခဲ့တာတွေအခမဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့ကလေးတွေအတွက်ပညာရေးအကူအညီပေးတာတွေလုပ်ပြီးရုပ်ရှင်သရုပ်ဆောင်ဘဝကနေစေတနာဝန်ထမ်းလူမှုရေးလုပ်ငန်းတွေမှာတက်ကြွလှူရှားသူတူဖြစ်လာခဲ့တဲ့အတွက်အာဏာပိုင်တွေရဲ့အနှောက်အယှက်ပေးမှုတွေနဲ့ရင်ဆိုင်ခဲ့ရသူတူဖြစ်တယ်လို့လည်းဒီကြေညာချက်မှာထုတ်ပြောခဲ့ပါတယ်။တကယ်တော့တာယာဝါပြောတဲ့အာရှတိုက်ဖြစ်လာစေဖို့မျှော်လင့်ချက်တွေအဖြစ်ရည်ညွှန်းပြီးချီးမြှင့်ခဲ့တဲ့2015ခုနှစ် Magsaysay ဆုရှင်တွေထဲမှာမြန်မာနိုင်ငံကကိုကျော်သူအပြင်လာအိုစ်နိုင်ငံကရိုးရာအမွေအနှစ်ပိုးတဲ့လုပ်ငန်းကိုထိန်းသိမ်းရင်းအမျိုးသမီးအခွင့်အရေးတွေကိုကာကွယ်ဖို့ကြိုးပမ်းခဲ့သူကော်မလီချက်တန်ဗွန်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရိုးရာအနုပညာမပြတ်အောင်ကြိုးပမ်းခဲ့သူလီဂါယာဖာနန်ဒိုအမ်ဘီဘန်ဆာနောက်အိန္ဒိယနိုင်ငံမှာဆင်းရဲသားတွေအတွက်ရေရှည်ဖွံ့ဖြိုးရေးကူညီပေးခဲ့တဲ့အန်ချုဂုပ္တာနောက်အိန္ဒိယကပဲအချင်းပြတ်ခြားစားမှုတွေကိုတိုက်ဖြတ်ဖို့ကြိုးပမ်းခဲ့သူစန်ချစ်ချန်တာဗဒီတို့လည်းပါဝင်ပါတယ်ခင်ဗျာ
အမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်မိတ်ကန်တဲ့မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကတ်တဘုံနဲ့ပြည်ဝင်နိုင်ငံက IS သွေးကြွတွေပေါ်စစ်ဆင်ရေးနဲ့ပတ်သက်လို့တူရကီလွှတ်တော်မှာအထူးစီဝဲကျင်းပဖို့ပြင်ဆင်နေကြမှာပဲကတ်တဘုံတွေပေါ်ညဘက်လေကြောင်းတက်ခိုက်မှုတွေထပ်မံလုပ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ယုံကပြောပါတယ်။တူရကီနိုင်ငံအရှေ့တောင်ပိုင်းနဲ့ပြည်ဝင်နိုင်ငံမြောက်ပိုင်းမှာရှိတဲ့ကာရစ်စတန်အလုသမားပါတီ PKK ပြစ်မှတ်6ခုကိုလေကြောင်းကတက်ခိုက်ခဲ့တာပါ။ PKK ဖွဲ့ဝင်တဲ့ IS ဖွဲ့နဲ့တခြားစစ်သွေးကြွဖွဲ့ဝင်တွေလို့တန်တရားရှိသူတွေကိုတူရကီနိုင်ငံမှာစီးနှင်းရှာဖွေမှုတွေအတွင်းလူပေါင်း1300ကျော်ကိုထိန်းသိမ်းခဲ့ကြောင်းလည်းကြေညာချက်ကဖော်ပြခဲ့တာပါ။တွတ်တော်မှာအရေးပေါ်အစည်းအဝေးမကျင်းပမိမှာပဲကာတစ်ဒီမိုကရက်ပါတီကိုထောက်ခံသူခေါင်းဆောင်ဆယ်ဟာတင်ဒီမီထရက်စ်ကတော့စစ်စင်ရေးတွေချက်ချင်းရဆိုင်မှုလည်းတောင်းဆိုခဲ့ပါတယ
်။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုအမေရိကန်လွှတ်တော်အမတ်တွေဆက်လက်လေ့လာသုံးသပ်နေချိန်မှာအစိုးရအကြီးတန်းတာဝန်ရှိသူတွေအနေနဲ့တော့လွှတ်တော်အမတ်နောက်ထပ်ကိုဒီနေ့အစည်းအဝေးခန်းစားရှင်းပြကြပြီးမေကွန်းထုတ်ခံရဖို့ရှိနေပါတယ်။ဒီပွဲမှာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီ၊ကာကွယ်ဝန်ကြီးအက်ရှ်ကာတာ၊စွန့်ရင်ဝန်ကြီးအာနက်စ်မွန်နစ်၊ပူတွဲစီဦးစီးချုပ်များဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီတို့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရှေ့မှောက်မှာရှင်းပြကြရမှာပါ။ဒီအီရန်သဘောတူညီချက်ကြောင့်အရှေ့လယ်ပိုင်းမှာအမေရိကန်ရဲ့အကျိုးစီးပွားနဲ့စီးရေးချိန်ခွင်ရှာညှိမှုအပေါ်ဘလို့တက်ရောက်မှုရှိမယ်ဆိုတာကိုအဓိကသူတို့ရှင်းပြကြရမှာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုသုံးသပ်ဖို့လွှတ်တော်မှာရပ်ပေါင်း60အထိအချိန်ရှိပါတယ်။ဒီအချိန်အတွင်းမှာအထက်နဲ့အောက်လွှတ်တော်နှစ်ရလုံးကကော်မတီတွေအနေနဲ့သမ္မတဘရက်အိုဘားမားအစိုးရဖွဲ့ကအကြီးတန်းတာဝန်ရှိသူတွေကိုမေးခွန်းထုတ်လာနေကြတာဖြစ်ပါတယ်။အထူးသဖြင့်တော့ဒီလအစိုးပိုင်းကသဘောတူညီချက်ရအောင်လုပ်ခဲ့တဲ့အဖွဲ့ထဲမှာကိုယ်တိုင်ပါခဲ့ကြတဲ့ဝန်ကြီးကယ်ရီနဲ့ဝန်ကြီးမိုနစ်တို့ကိုမေးခွန်းတွေမေးကြတာဖြစ်ပါတယ်။သဘောတူညီချက်ကိုအမေရိကန်ကဒီသဘောတူညီချက်ကိုပယ်ချလိုက်မယ်ဆိုလို့ရှိရင်အီရန်ရဲ့နျူကလ িয়ার စီစဉ်ကိုထိန်းချုပ်ဖို့အကောင်းဆုံးအခွင့်အရေးဆုံးရှုံးသွားပွဲရှိပြီးအီရန်နျူကလ িয়ার လက်နက်ထုတ်လုပ်မဲ့အပေါ်ဘလို့တားဆီးမှုမျိုးမှလုပ်နိုင်မှာဟုတ်တော့မှာမဟုတ်ဘူးလို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကိုဝန်ကြီးကယ်ရီကမနေ့အင်္ဂါနေ့တုန်းကရှင်းပြခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်လို့စိုးနေဖို့စိတ်ဝင်စားတဲ့အကြောင်းပြောဆိုခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲပတ်ထိန်ထုံးကြီးစမ်းသပ်မှုအသစ်တစ်ခုလုပ်ဖို့ရည်ရွယ်နေတဲ့သဘောထားတွေကိုပြောဆိုလိုက်ပါတယ်။အကဲခတ်တွေကတော့မြောက်ကိုရီးယားမှာနိုင်ငံရေးအရထူးခြားတဲ့နေ့တစ်နေ့ဖြစ်တဲ့အာနာယပါတီ290ပြည့်မဲ့အောက်တိုဘာလထဲမှာဒုံးကြီးစမ်းသပ်မှုတွေလုပ်နိုင်တယ်လို့သတင်းပတ်အတော်ကြာခဲကခန့်မှန်းထားကြတာပါ။စမ်းသပ်မှုအစီအစဉ်နဲ့ပတ်သက်လို့မင်းမြန်ရမှာတော့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတာဝန်ကြီးကသူ့အနေနဲ့အပြတ်မပြောနိုင်တဲ့အကြောင်းနဲ့နှစ်ပတ်လည်အထိမ်းမပွဲတွေကိုတော့တခဏတနာချင်းပါမှာဖြစ်တယ်ဆိုပြီးဖြစ်ကြသွားပါတယ်အမေရိကန်ပြည်အစုကဖိအားပေးရတွေစီးရီးယားဟန်တာမှုတွေကိုမြောက်ကိုရီးယားကနျူကလ িয়ার တပ်ဖွဲ့တွေကိုခင်မြအောင်မွမ်းမံချက်တွင်ပြီးတုံ့ပြန်သွားမှာဖြစ်တယ်ဆိုတာအရင်ကတည်းကပြောထားပြီးဖြစ်တဲ့အကြောင်းနဲ့နယူးယောက်မြို့မှာရှက်ရှက်ပါပါပြုလုပ်ထားတဲ့သတင်းစာရှင်းလင်းပွဲတွင်မြောက်ကိုရီးယားတန်မတ်ချင်းအီခန်းကပြောဆိုသွားခဲ့တာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အတိုက်အခံကောင်းဆောင် Slotting Quarter Chowdhury ဘောတည်တံချမှတ်ထားတာကိုဘင်္ဂလားဒေ့ရှ်တရားရုံးချုပ်ကဒီနေ့အတည်ပြုလိုက်ပါတယ်။တကယ်တော့1982ခုနှစ်ကပါကစ္စတန်ကနေခွဲထွက်ဖို့ကြိုးစားခဲ့တဲ့လွတ်လပ်ရေးတိုက်ပွဲအတွင်းလူများပြားကိုတတ်ဖြတ်တဲ့စစ်ရာဇဝတ်မှုနဲ့ဆက်ဆက်ပြီးသူ့ကိုတည်တံချထားတာပါ။ Chowdhury ဟာဘင်္ဂလားဒေ့ရှ်ပါတီမျိုးသားရေးဝါဒီပါတီ BNP ရဲ့ခေါင်းဆောင်တူဖြစ်ပြီးဝန်ကြီးချုပ်ဟောင်းခါလီဒါဇီယာရဲ့လက်ထောက်ဟောင်းတူလည်းဖြစ်ပါတယ်ခင်ဗျာ။
ပုတ်ထူနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လူးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်လာမယ့်2015ရွေးကောက်ပွဲမှာလက်ရှိကြီးရည်လေးတမတော်ညိနိုင်ကိုကဲရည်မှုပိုချုပ်ကြီးလာထေဝင်းနဲ့ကကွယ်ရည်ဦးစီချုပ်ရည်ပိုချုပ်ကြီးသူရသက်ဆွေတို့ရန်ကုန်တိုင်းဒေသကြီးအတွင်းမှာပြည်ခိုင်ဖြိုးပါတီကိုစားပြုဝင်ရောက်ရှင်ပြိုင်မှုစီရင်တွင်ထားတယ်လို့ပြည်ခိုင်ဖြိုးပါတီကပြောပါရယ်တမရော်ကလက်ရှိတာဝန်ထမ်းဆောင်နေတဲ့6ဦးလောက်ပြည်ခိုင်ဖြိုးပါတီကနေဝင်ပြိုင်မှုရှိတယ်လို့လည်းပြောဆိုထားတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုစီသူကပြောပြထားပါတယ
်ဒီကနေ့ရန်ကုန်တိုင်းဒေသကြီးပြည်ခိုင်ဖြိုးရုံးမှာပြုလုပ်တဲ့ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်ရုံမှာပါဝင်ရှင်ပြိုင်မဲ့ပြည်ခိုင်ဖြိုးပါတီကိုစားပြုလွှတ်တော်ကိုယ်စားလှယ်လောင်းအတိမတ်ပြုပေးရလောအခမ်းအနားမှာပြည်ခိုင်ဖြိုးပါတီကခုလိုပြောဆိုလိုက်တာပါပြည်ခိုင်ဖြိုးအနေနဲ့လာမယ့်ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးမှာရှိတဲ့မဲဆန္ဒနယ်149နေရာအပြည့်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ပါတီကိုယ်စားလှယ်ဦးတန်ဝင်းကအခုလိုပြောပါရယ
်ပြည်သူ့လွတ်တော်က45ဦးမြို့နယ်45မြို့နယ်45ဦးဝင်ပြိုင်တယ်အမျိုးသားလွတ်တော်က12ဦးတွေဝင်ပြိုင်တယ်တိုင်းဒေသကြီးလွတ်တော်ကလူ90ပေါ့ယောက်90ဝင်ရောက်ရှင်ပြိုင်တယ်နောက်တစ်ခါကရင်ရေးရာဟုန်ကြီးတို့ကိုကရင်တိုင်းဒေသနောက်တစ်ခါဟိုနေရခိုင်တိုင်းသားအားလုံးမဟုတ်နေပေါ့ဗျာ149ခုတို့ရအောင်တိုင်းဒေသကြီးမှာဝင်ကြမှာပေါ့နော်တိုင်းဒေသကြီးကတော့ဆိုတဲ့တက်ကလာမှာဆိုတော့ပထမမတည်သေးဘူးနော်
ရန်ကုန်တိုင်းပြည်ခိုင်ဖြိုးကထုတ်ပြန်လိုက်တဲ့ပြည်ခိုင်ဖြိုးစီးရင်တွေအရတမတော်ညီနန်းကုကဲမှုကြီးရည်လေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးလာထေဝင်းကမြို့သားလွတ်တော်အတွက်မဲဆန္ဒနယ်အမှတ်9ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့ကာဝေးဦးစီးချုပ်ရည်တာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးသူရသက်ဆွေကပြည်သူ့လွတ်တော်အတွက်ရန်ကုန်တိုင်းဒေသကြီးကုကိုးကျွန်းမဲဆန္ဒနယ်ကနေပြီးတော့ဝင်ရောက်ရွေးခန့်သွားမှာပါဒါအပြင်လက်ရှိအစိုးရဘက်မှဝင်ကြီးအနေနဲ့တာဝန်ယူထားသူ3ဦးဖြစ်တဲ့မွန်မြူရည်ရေလုံငန်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးဝင်ကြီးဌာနဝင်ကြီးဦးအောင်မြင့်ကကြောက်တမ်းမဲဆန္ဒနယ်လက်ရှိစွမ်းအောင်ဤဌာနဝင်ကြီးဦးခင်မောင်စိုးကလှဲကူးမဲဆန္ဒနယ်ကျမိုင်ဝင်ဤဌာနဝင်ကြီးဒေါက်တာတန်းအောင်ကလမ်းမတော်မဲဆန္ဒနယ်တို့ကနေပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။စီဝါရေးနဲ့ကုတန်းရုံဝင်ဤဝင်ကြီးဌာနဒုတိယဝင်ကြီးဒေါက်တာပွင့်စန်းကမယန်းကုန်းမဲဆန္ဒနယ်နဲ့ရန်ကုန်မြို့တော်ဝင်ဦးလာမြင့်ကရွှေပြည်သာမဲဆန္ဒနယ်တို့မှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့ဝင်ကြီးတွေဝင်ရောက်ရှင်ပြိုင်မဲ့နေရာတွေနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းပြည်ခိုင်ဖြိုးကော်မတီဝင်ဦးတန်းဝင်းကအခုလိုဆက်ပြောပါတယ်။
တချို့တမန်ရုံးဝင်ကြီးကသူတို့နေရာမှာသူတို့ဝင်ကြမှာလေးတွေကြည့်ပါတယ်ဟုတ်တယ်တမန်ရုံးဝင်ကြီးကျောက်ပတော်ဟောတဲ့ဦးလာတော်ကျောက်ပတော်နောက်တကဦးဆုံးပေါ့ဟောတဲ့ပေါက်လာပါလားမသိအရင်နေရာပဲပေါ့လေနာမည်နေရာတော့လွဲနေမှာမဟုတ်လားအရင်နေရာပေါ့တော့တမန်အေးနေသားကြတော့ဟောတဲ့သူ့တဲ့နေရာခြံထားတဲ့နေရာလေဟောတဲ့အခုချိန်ကြီးတော့အကြောင်းမကြားသေးဘူးပေါ့နော်သူ့တဲ့နေရာရှိတယ်
ပြည်ခိုင်ဖြိုးပါတီရဲ့ထုတ်ပြန်ချက်တွေအရလက်ရှိပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌတာဝန်ထမ်းဆောင်နေတဲ့ဦးနန္ဒကျော်စွာကလာမယ့်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်အမတ်တနေရာစာအတွက်ရန်ကုန်တိုင်းဒေသကြီးတကုံမြို့နယ်ကနေပြန်လည်ပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဒါအပြင်လက်ရှိသမ္မတရုံးဝန်ကြီးဦးတန်တိုင်သိန်းကကလောမဲဆန္ဒနယ်၊သမ္မတရုံးဝန်ကြီးနောက်တစ်ယောက်ဖြစ်တဲ့ဦးသိန်းညွန့်ကမဟုဘင်မဲဆန္ဒနယ်တွေကနေပြီးတော့ပြန်လည်ရှင်ပြိုင်သွားမယ်လို့ပြည်ခိုင်ဖြိုးကဒီကနေ့ထုတ်ပြန်ပါတယ်။နောက်ထပ်သမ္မတရုံးဝန်ကြီးတွေဖြစ်တဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းတို့ကိုတော့2010ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့မူလနေရာတွေဖြစ်တဲ့တောင်ငူနဲ့ကျွန်းစုတွေကနေပြီးတော့ပြန်လည်ရှင်ပြိုင်ဖို့ပြည်ခိုင်ဖြိုးပါတီကတိုက်တွန်းထားပါတယ်။ပြည်ခိုင်ဖြိုးပါတီကနေတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေပါဝင်ရှင်ပြိုင်ထားတဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းတင်ကန်းကျွန်းမဲဆန္ဒနယ်တစ်က ဥကျော်ကအခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ
်ကျွန်တော်အမြင်ကတော့ဗောဒီမြန်မာနိုင်ငံရဲ့ပုတ်ထုတ်ရေးနေရာတော်တော်များများမှာတမလို့ကပထမအချိန်လိုပဲလူကြီးတွေကတောင်းစီသွားတဲ့အနေအထားကိုဒါဖြစ်ဖို့အလားအလာရှိတာပေါ့တကယ်လို့အဲ့ဒီတိုင်းတာသွားမယ်ဆိုရင်ဒါဘလို့လို့လက်ရှိတဲ့အတူတည်းရပဲဘူးဘူးကြီးဥတက်ဖြစ်မယ်သူတို့ဖေးရအစိုးရဘက်ဖြစ်သွားမယ်တဘောရှိတာကိုအဲ့တော့သူတို့ကဒီကံရုပ်ပါတီရဲ့တမလို့သောဘူးချုပ်ကြီးတွေကပဲပြပြီးတော့မှပြည်ထောင်တိုင်းဒီမှာအစိုးရဘက်ကိုနေရာယူသွားမယ်ဆိုရင်ဒီတိုင်းတိုင်းပဲဟွာပေါ့ဒီဒူဒူရွေးချယ်တည်ရောက်တဲ့ကိုယ်တည်းမှန်တော့လဲပဲဒီတကယ်လူစုကိုကိုစားပြုမဲ့ပုံပုံဖြစ်ဖို့ကတော့အရေးကြီးတာပေါ့လေ
ပြည်တော်စုတန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲရှင်ပြိုင်မဲ့စည်းရင်းကိုလာမယ့်ဩဂုတ်လ9ရက်နေ့မှာထုတ်ပြန်ကြေညာသွားမယ်လို့ထုတ်ပြန်ထားပါတယ်ပြည်ခိုင်ပြိုးပါတီအနေနဲ့ရန်ကုန်တိုင်းဒေသကြီးကနေပြည်သူ့လွတ်တော်အတွက်45ဦးအမျိုးသားလွတ်တော်အတွက်12ဦးတိုင်းဒေသကြီးလွတ်တော်အတွက်90ဦးကင်းပြည်နယ်အတွက်တဦးနဲ့ရခိုင်ပြည်နယ်အတွက်တဦးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုစီတူပါရှင် VOA ကနေပို့ထုံးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တသရှင်များရှင်အသက်ရှင်သူတွေအတွက်တာမကကွယ်လွန်ခဲ့သူတွေအတွက်ပါကိုကြီးဆောင်ရွက်ပေးနေသူဦးကျော်သူကိုအခုနှစ်အတွက်ရာမန်မက်ဆေဆေဆုရှင်အဖြစ်ရွေးချယ်လိုက်ကြောင်းဆုရွေးချယ်ရေးအဖွဲ့ကကြေညာလိုက်ပါတယ်မြန်မာနိုင်ငံရဲ့6ဦးမြောက်ရာမန်မက်ဆေဆေဆုရှင်ဖြစ်လာတဲ့အကယ်ဒမီဦးကျော်သူကတော့တီဆုရွေးချယ်ခံရတဲ့အတွက်သူ့ရဲ့လူမှုကူညီရေးလုပ်ငန်းတွေကိုပိုးပြီးလှုပ်ဆောင်ဖို့တွန်းအားဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်မတ်တင်ကြီးကဆက်သွယ်မေးမြန်းချပါတယ်ရှင
်ဟုတ်ကဲ့ပါရှင်နိုင်ရေးကူညီမှုအပါအဝင်လူမှုရေးလုပ်ငန်းတွေနဲ့ကြော်ကြားသူအကယ်ဒမီရုပ်ရှင်မင်းသားကျော်သူကို2015ခုနှစ်အတွက်ရေမွန်မက်ဆေဆေဆုရှင်အဖြစ်ရွေးချယ်လိုက်တဲ့အကြောင်းဖိလစ်ပိုင်အခြေစိုက်ရေမွန်မက်ဆေဆေအဝတ်ဖောင်ဒေးရှင်းရဲ့ဘုတ်အဖွဲ့ကကြေညာလိုက်ပါတယ်။အာရှတိုက်ရဲ့နိုဘယ်ဆုလို့တောင်တင်စားခံရတဲ့ရေမွန်မက်ဆေဆေဆုချီးမြှင့်ခံရတဲ့အတွေ့လက်ရှိလူမှုကူညီရေးလုပ်ငန်းတွေမှာပို့ပြီးတော့တွန်းအားဖြစ်စေပါတယ်လို့အကယ်ဒမီရုပ်ရှင်မင်းသားကျော်သူကပြောပါတယ်။
ဒီအဒီအရာကျွန်တော်ရုပ်ရှင်လောကမှာဆိုအကယ်ဒမီစုလို့ပေါ့ဗျာကိုဒီရတကယ်အကယ်ဒမီရတဲ့နောက်ပိုင်းကိုရိုက်တဲ့ကားတိုင်းကိုကအကောင်းဆုံးပြောင်းလုပ်ကြလို့ဒီလူမျိုးရေးစုကြတော့ဒီအရာလဲကိုကပို့ပြီးတော့အများဆက်ပို့လုပ်ရမယ်ဆိုရဲဒီစိတ်ဓာတ်မျိုးဖြစ်လာတယ်ပြီးတော့ကိုလုပ်ထားတဲ့ပြင်မှတ်တဲ့ဟာတွေကလည်းဒါကိုကျဲဟိုကအင်အားတွေပေါ့အင်အားတွေရစုပါတယ်ဒီစုရမယ်ဆိုတော့မတင်တော့ဘူးဒီဒီအားအဲဒီလိုလေဒါလေးလာပြီးတော့မှဒီပြီးလိုက်တဲ့စုဖြစ်တော့ဒါကျွန်တော်လည်းတံမိုးချအောင်ပါပေါ့
တက်ရှိထင်ရှားရှိနေသူတွေကိုသာမကကွယ်လွန်သူတွေအတွက်ပါနိုင်ရေးကူညီမှုအသင်ထူထောင်ပြီးဖြည့်ဆည်းပေးနေတဲ့ဦးကျော်သူရဲ့လူမှုရေးလုပ်ငန်းတွေကိုအတိအမှတ်ပြုတဲ့အနေနဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့လည်းအာရှတိုက်ရဲ့နိုဘယ်လို့တင်စားခေါ်ဝေါ်ကြတဲ့မက်ဆေဆေစုရေးချယ်ရေးအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်လူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်တာကြောင့်အာဏာပိုင်တို့ရဲ့အနှောက်အယှက်ပေးတာတွေနဲ့ရင်ဆိုင်ခဲ့ရသူတဦးလို့လည်းကြေညာချက်ကဖော်ပြပါတယ်။ဥကျော်သူကတော့အခက်အခဲအတားအဆီးတွေကအခုချိန်ထိလည်းတချို့နေရာတွေမှာရှိနေစေဖြစ်တယ်လို့ပြောပါတယ်။2002ခုနှစ်ရဲ့ရေမွန်မက်ဆေဆေဆုရှင်ရွှေပြောင်းအလုပ်သမားတွေနဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးသူဒေါက်တာစင်တီယာမောင်ကတော့အခုလိုနိုင်ရေးကူညီမှုအသင်းရဲ့အကြီးအကဲဥကျော်သူကိုစုချီးမြှင့်လိုက်တာဟာဆိုရင်နိုင်ငံအတွက်ဂုဏ်ယူစရာဖြစ်တယ်လို့လူငယ်တို့အတွက်လည်းအတူယူစရာဖြစ်တယ်လို့ပြောပါတယ်
။အဲ့ဒီစုနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အထူးသဖြင့်တော့ဒီလိုဒီမိုကရေစီစစ်ဆေးတဲ့အချိန်မှာဒီလွတ်လပ်တဲ့လူ့အခြေအနေအဖွဲ့အစည်းတွေရဲ့ပါဝင်ဖို့အခက်အခဲတွေကိုမြင်တဲ့အမှုမှာပေါ့နော်။ဥကျော်သူအနေနဲ့ကစစ်ဆေးခဲ့တယ်ပေါ့နော်။စစ်ဆေးခဲ့တဲ့နော်မြန်မာနိုင်ငံမှာရှိတဲ့အဲဒီလိုဒီအများကြီးတွေကဒီကျင့်ကြံရေးစိတ်ဝင်စားပြီးတော့ဒီဖို့ရေးစိတ်ဓာတ်ပြင်တဲ့မှုတွေဟိုအနေနဲ့ဆောင်မှုတွေဒါတော့ဒီဘောဆောင်ရမှုတွေပေါ့နော်အများကြီးဆောင်ရနိုင်လေကြာသူတို့ကတော့လက်ရှိကျွန်တော်တို့ဒီဒီမိုကရေစီစီးပင်ကြောင်းလေးဆောင်ရနေတဲ့အချိန်မှနဲ့တော့ဒီကျွန်တော်တို့လက်ရှိအာဏာရှင်အောက်မှာပြင်လာတဲ့ကျွန်တော်တို့ဒီပြည်ရေးကျွန်တော်တို့ဒီလူတွေတွေအတွက်တော့အဲဆက်လက်တဲ့လူတွေချစ်ပြီးဆက်စီးရဲ့အခမ်းအနားနဲ့ဒီလိုပို့တော့နားလေသဘောပေါက်လာပြီးတော့ဆောင်းမှုမှုတွေလည်းပို့ပြီးတော့များလာတဲ့အကြောင်းတော့ကျွန်တော်တို့မြန်မာပြည်အတွက်ရောအထူးသဖြင့်တော့ဒီအာရှနိုင်ငံတွေမှာလည်းအရေးကြီးတဲ့ကောင်းကြောင်ကောင်းပေါ့ဖြစ်တဲ့အကြောင်းပေါ့အများကြီးကျွန်တော်တို့နိုင်ငံအတွက်လည်းပုံကြီးချက်ကောင်းပါတယ်
ဖိလစ်ပိုင်နိုင်ငံရဲ့တတိယမြောက်သမ္မတရေမွန်မက်ဆေဆေရဲ့ခေါင်းဆောင်မှုကိုဂုဏ်ပြုတဲ့အနေနဲ့1958ခုနှစ်ကစလို့အာရှဒေသတစ်လွှာကလူမှုအကျိုးစီးပွားကိုထမ်းဆောင်ခဲ့ကြသူတွေ တဘာဝပဝင်ခြင်းနဲ့လူအခွင့်အရေးရှေ့ရှုဆောင်ရွက်တဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးနှစ်စဉ်ချီးမြှင့်လာခဲ့တာဟာဆိုရင်58ကြိမ်မြောက်ရှိခဲ့ပြီဖြစ်ပါတယ်။ရီမွန်မက်ဆေဆေစုချီးမြှင့်ခံရသူမြန်မာနိုင်ငံသားလဲ6ဦးထိရှိလာပြီဖြစ်ပြီး1959ခုနှစ်ကတီတီလူးစ်နဲ့ဦးလောယုံလို့ခေါ်တဲ့အက်ဒဝါလောယုံတို့ပထမဆုံးရွေးချယ်ချီးမြှင့်ခံရပြီးနောက်ပိုင်းဒေါက်တာစင်တီယာမောင်ကရင်အရေးဆောင်ရွက်သူကစောဝါလက်ဖိုင်ဆိုင်ရော်နဲ့ဒီနှစ်မှာတော့ဦးကျော်သူတို့ချီးမြှင့်ခံရတာဖြစ်ပါတယ်။စုချီးမြှင့်ပွဲကတော့ဖိလစ်ပိုင်နိုင်ငံမှာကျင်းပမှာဖြစ်ပြီးဦးကျော်သူကတော့စက်တမလ၁ရက်နေ့မှာစုကိုလက်ခံရယူဖို့ရှိနေပါတယ်။တာယာဝါပြောတဲ့အာရှတိုက်ဖြစ်လာစေဖို့မျှော်လင့်ချက်အဖြစ်ရည်ညွှန်းပြီးချီးမြှင့်တဲ့2015ခုနှစ်မက်ဆေဆေဆုရှင်နေ့ထဲမှာတော့မြန်မာနိုင်ငံကဥကြော်သူအပြင်လာအိုနိုင်ငံကရိုးရာအမွေနှစ်ပိုးတဲ့လုပ်ငန်းကိုထိန်းသိမ်းရင်းအမျိုးသမီးအခွင့်အရေးတွေကိုကာကွယ်ဖို့ကြိုးပမ်းခဲ့သူကိုမလီချက်တဝန်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရိုးရာအမှုပညာမပြောက်ပြတ်အောင်ကြိုးပမ်းခဲ့သူလီဂါယာဖာနန်ဒိုအမီလ်ဘန်ဆာနဲ့အိန္ဒိယနိုင်ငံမှာစင်ရသားတွေအတွေ့ရေရှည်ဖွံ့ဖြိုးရေးကူညီပေးတဲ့အရှုဂုပ္တာအိန္ဒိယနိုင်ငံကအချင်းပြဲချဆမှုတွေကိုတိုက်ဖြတ်ဖို့ကြိုးပမ်းသူဆမ်ဂျစ်ချာတာဝဒီတို့လည်းပါဝင်ကြပါတယ်ရှင်
မတန်ကြီးထိုက်စူးစီးတင်ပြသွားတော့ပါရှင်ခုတော့နိုင်ငံတကာသတင်းတွေဖက်အလဲပေးပါဦးမယ်အမေရိကန်သမ္မတဘာရက်အိုဘားမားဟာသူ့ရဲ့အီသီယိုးပီးယားနိုင်ငံခီးစဉ်အဆုံးသတ်ခါနေ့မှာအမေရိကန်ပြည်ထောင်စုဖွံ့ဖြိုးရေးအကူအညီတွေကနေအကျိုးရှိခဲ့တဲ့သူတွေနဲ့လူချင်းတွေ့ဆုံခဲ့ပါတယ်အရှေ့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့အီသီယိုးပီးယားအနေနဲ့မစ္စတာအိုဘားမားကိုဘလို့ကြိုဆိုခဲ့တဲ့အကြောင်းကိုတော့မြို့တော်အဒီအဘဘာကနေ VOA သတင်းထောက်အနီတာပိုဝဲလ်တင်ပြဖို့ထားတာကိုကိုငင်းချန်ကတင်ပြထားပါတယ
်သမ္မတဘာရက်အိုဘားမားကြောင့်သူရဲ့ဘဝဘလောက်အပြောင်းအလဲဖြစ်ခဲ့ရသလဲဆိုတာကိုပြုံပြုံကြီးပြန်ပြောပြနေသူက Gifty Jamal Hussein ပါ American ဖွံ့ဖြိုးရေးအကူအညီလုပ်ငန်းတစ်ခုကြောင့်သူ့ပြောင်းမှုတွေအထွက်တိုးပြီးကလေးတွေကိုကျောင်းကိုပို့နိုင်တဲ့အပြင်နွားတကောင်နဲ့အိမ်ကောင်းကောင်းတစ်လုံးမှစောင့်နိုင်ခဲ့တာပါဖွံ့ဖြိုးရေးဟာသမ္မတအိုဘားမားအီသီယိုးပီးယားခီးစဉ်ရဲ့အဓိကရည်ရွယ်ချက်ပါအီသီယိုးပီးယားနိုင်ငံမြို့တော် Addis Ababa ကိုသူရောက်တဲ့ဒုတိယနေ့မှာပဲစင်ကြေပုံးရက်ကွက်မှာတည်ရှိတဲ့အစားအစာထုတ်လုပ်တဲ့ဆက်ယုံကိုတွားရောက်လဲပတ်ခဲ့ပြီးအငတ်ပေးကြုံခဲ့ရတဲ့ဒီနိုင်ငံဟာကံကြမ္မာကိုဘလို့ပြောင်းလဲအောင်ကြိုးစားနေတယ်လဲဆိုတာသွားကြည့်ခဲ့ပါတယ်။ Feed the Future အနာဂတ်ကိုကြွေးမွေးခြင်းဆိုတဲ့အစီအစဉ်ဟာအီသီယိုးပီးယားနိုင်ငံကိုကူညီနေတဲ့အကြောင်းသမ္မတအိုဘားမားကပြောပါတယ်။ American ဟာတမိုင်းတစ်လျှောက်အီသီယိုးပီးယားကိုအများဆုံးကူညီတဲ့အလှူရှင်နိုင်ငံဖြစ်ပေမဲ့အခုအစီအစဉ်ရဲ့ရည်ရွယ်ချက်ကညံကိုလွှာသုံးပြီးအလုပ်လုပ်ဖို့ဖြစ်တယ်လို့သမ္မတကပြောပါတယ်။
With just a few smart interventions, a little bit of help.
ကောင်းမွန်တဲ့အကူအညီအနည်းငယ်နဲ့သူတို့ရဲ့အထွက်နှုန်းတွေအများကြီးတိုးတက်အောင်လုပ်နိုင်ပါတယ်
။ Fafa Company ဟာဒေတာတွေမှာပဲထုတ်လုပ်တဲ့အတွက်စီးပွားရေးအလုပ်ကိုင်တွေဖန်တီးပေးပြီးတော့လိုအပ်တဲ့ထုတ်ကုန်တွေကိုထုတ်ပေးတာပါ
။ Our factory's special mission is producing nutritious food with affordable price.
ကျွန်တော်တို့ဆက်ယူရတဲ့အထူးတာဝန်ကတော့အဟာရပြည့်ဝတဲ့အစားအစာတွေကိုဈေးနှုန်းသက်သက်သာနဲ့ပြည်သူအားလုံးအတွက်ထုတ်ပေးတာပါ။ဒါကြောင့်မို့လို့အမေရိကန်ပြည်ထောင်စုကသမ္မတကိုယ်တိုင်လာလေရတဲ့အထိထူးခြားပါတယ်
။ Gift deal လို့လယ်သမားတွေအတွက်စကားလုံးတစ်ခုတည်းပဲပြောစရာရှိပါတယ
်။အမဆက်ကနလို့
ဒါကတော့ဂျေဇူးတင်ပါတယ်ပဲဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချမ်းပါရှင်။တော်တာရှင်များရှင်ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့လမ်းမတွေပေါ်မှာကားတွေတစ်ချိန်လုံးတိုးလာနေတာကြောင့်ရင်ကျော်စီမံထိန်းသိမ်းရေးဟာရှုပ်ထွေးပြီးငွေကုန်ကြေးကြများတဲ့ကိစ္စဖြစ်လာနေပါတယ်။ American ပြည်ထောင်စု Maryland ပြည်နယ်ကအစင်းမြင့်တဲ့ယူပို့ဆောင်ရေးနည်းပညာဌာန CAAT ကကြောင်သားတွေဟာဆက်တိုက်ဆိုသလိုပြောင်းလဲနေတဲ့ရင်ကျော်အခြေအနေတွေနဲ့ပတ်သက်လို့အာဏာပိုင်တွေကရောပုဂ္ဂလိကပိုင်းကိုပါကူညီနိုင်ဖို့အတွက်နည်းပညာရာတွေကိုတီတွင်ကြံစနေကြပါတယ်။ VOA သတင်းထောက် George Booty ရဲ့သတင်းလွှာကိုကျွန်မကပဲတစ်ဆက်တည်းတင်ပြပါမယ်ရှင်။ရင်ကျော်ပိတ်ဆို့မှုတွေကြောင့်အမေရိကန်ပြည်ထောင်စုမှာတိုက်ရိုက်ဖြစ်စေတဲဝိုက်ဒေါ်နီအဖြစ်ဖြစ်စေကုန်ကြမ်းငွေကဒေါ်လာ124ဘီလျံရှိနေပြီး2030မှာဒေါ်လာ186ဘီလျံအထိရောက်သွားနိုင်တယ်လို့ online magazine တစ်ခုဖြစ်တဲ့ Forbes ကဖော်ပြပါရတယ်။ဒါပေမဲ့လည်းဒါကိုတက်တာအောင်အစင်းမြင့်တဲ့ယူပို့ဆောင်ရေးနည်းပညာဌာန CATT ကသိပ္ပံပညာရှင်တွေဟာရင်ကျော်စီမံကုတ်ကဲသူတွေအစီအစဉ်ချသူတွေတုံ့ပြန်သတင်းပို့သူတွေစီးပွားရေးလုပ်ငန်းရှင်တွေအတွက်အကူအညီဖြစ်မဲ့နည်းပညာတွေကိုစံတက်တီထွင်နေကြပါရတယ်။CATT ဌာနအကြီးအကဲ Michael Peck ကအခုလိုပြောပါရယ
် For every 1 minute that a lane on the freeway is blocked
ဝေးလမ်းကြီးကလမ်းတွေတွေဟာတစ်မိနစ်တစ်လမ်းလုံးနဲ့ပိတ်ဆို့မှုဖြစ်နေပါတယ်ဒါဟာမတော်တဆမှုဖြစ်ဖို့300ခိုင်နှုန်းတက်သွားစေပါတယ်ဒါလို့ပိတ်ဆို့မှုဖြစ်တဲ့နေရာကနေတစ်မိနစ်စောပြီးအကြောင်းကြားပေးနိုင်ရင်မတော်တဆမှုတွေကိုတစ်မိနစ်စောပြီးရှင်းလင်းပေးနိုင်ပါတယ်ဒါဟာနှောင့်နှေးမှုတွေရင်ရောကျက်တာတွေကိုတိတိတသာရှော့ချပေးနိုင်ပါတယ်
လမ်းထိုင်တဲ့ရဲ့ကိရိယာတွေကားတွေပေါ်က GPS တွေနောက်ပြီးလူတူဦးချင်းစီရဲ့ mobile phone တွေစတဲ့နေရာပေါင်းစုံကတင်အချက်အလက်တွေကို CATT ကစုဆောင်ပါတယ်။သူတို့တီထွင်နေတဲ့စနစ်နဲ့ပတ်သက်လို့ Mr. Peck ကအခုလိုပြောပါတယ်
။ We're not able to actually track you.But we can tell that
the engine is going to knock out the car and it's not going to be able to get out of it. But in the case of the car, it's going to be able to get out
of it. The software is going to be able to get out of it. It's going to be able to get out of it. It's going to be able to get out of it.ရင်ကြောတွေအဆင်ပြေပြေအနည်းငယ်ကင်းကင်းသွားနိုင်အောင် software တွေ mobile app တွေကိုတီထွင်ကြံစားနေကြတာပါသူတို့ထဲကတချို့ကတော့ data အချက်အလက်တွေကို visualization လို့နာမည်ပေးပါတယ်ဒီစနစ်ကလမ်းမော်ကမတော်တဆမှုတွေကိုပထမဆုံးတွေ့ပြီးအကြောင်းကြားပေးတဲ့လူကအခြေအနေကိုပိုပြီးနားလည်သဘောပေါက်လွယ်အောင်လုပ်ပေးနိုင်ပါလိမ့်မယ်မိသက်သမားတွေရဲတွေတယ်ယူပို့ဆောင်ရေးဌာနအမျိုးသားစစ်ရေးအထောက်အကူပြုတပ်တွေကိုရမကတက်ကရိုတွေနဲ့စီးပွားဖြစ်တဲ့ယူပို့ဆောင်ရေးကုမ္ပဏီတွေကိုလည်း CATT ဌာနကသူတို့ရဲ့ရှာဖွေတွေ့ရှိမှုတွေကိုဝေမျှပေးပါရယ် Google ကလည်း CATT ဌာနရဲ့ရင်ကျောနဲ့ပတ်သက်တဲ့ website ကိုအသုံးပြုနေတာပါအထူးခိုက်မခံတဲ့သတင်းတွေကိုတော့ရင်ကျောချောမွမွရှိအောင်ကူညီပေးလို့တဲ့သူတွေနဲ့လူထုကိုမျှဝေပေးပါရယ
် Our tools not onlyTell you what's going on at the scene, like there's an accident and it's involved.
Injo pite niya go twa go bdu go ma chang cha tha ra myo so ra myo. Ai niya go yauk pho blaw cha me, be chain yauk de, ai ma blaw cha de, ba ri lou khe de. Luna tin yahat yin sin sat mu shi ma shi, be lan de ri ga blaw cha cha pite ni de so ra myo de, chanaru application ga phop pya ba de.
Lan amat ta ri go lai lyo nyi thwe mu shi de, set set sin chin nai zwan shi de snit ga ni, lan ma bo ga yin achin chin set twe nai na myo thi phit la aw, naw song asin phit yi ywe tha de lo CATT ye anyun cha yin mu pack ga pyo daw ba de shin.VOA ကနေပို့ထုံးနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ကနေနောက်9:00နာရီကြာည9:00နာရီနဲ့ 10:00 နာရီထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 2451နဲ့ line meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအစီအစဉ်အဆုံးမတက်ခင်တဲ့တင်အချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
။ကော့တဘွန်နဲ့ယူရနိုင်ငံက IS သွေးကြွတွေပေါ်စစ်စင်ရေးနဲ့ပတ်သက်လို့တူရကီလွှတ်တော်မှာအထူးစီဝဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲကော့တဘွန်တွေပေါ်ညဘက်လေကြောင်းတက်ခတ်မှုတွေထပ်လုပ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ရုံးကကြေညာပါတယ်။တူရကီနိုင်ငံရှေ့တောင်ပိုင်းနဲ့ယူရနိုင်ငံမြောက်ပိုင်းမှာရှိတဲ့ကာဒစ်စတန်အလုသမားပါတီ PKK ပြစ်မှတ်6ခုကိုလေကြောင်းကတက်ခတ်ခဲ့တာပါ။အာဖဂန်နိုင်ငံကတာလီဘန်အဖွဲ့ခေါင်းဆောင်မူလာအိုမာတေဆုံသွားပြီဆိုတဲ့သတင်းနဲ့ပတ်သက်လို့တာလီဘန်အဖွဲ့နဲ့မကြာခင်ပါကစ္စတန်မှာအာဖဂန်ဆွေးနွေးနဲ့ညီညီဆွေးနွေးမဲ့တာလီဘန်အဖွဲ့တွေနဲ့နှိစက်သူတွေကပယ်ချခဲ့ကြပါတယ်။ VOA ကဆက်သွယ်မေးမြန်းခဲ့တဲ့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရသူကတော့အဖွဲ့ခေါင်းဆောင်ဟာအသက်မသေရှိနေပြီးဒီသတင်းတွေကလည်းအဖွဲ့ခေါင်းဆောင်အိုမာကိုဖယ်ရှားဖို့ရည်ရွယ်ထုတ်ပြန်ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါ။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုဒီကနေ့မှတ်ပုံတင်ဆင်သွင်းလိုက်ပါတယ်။2012ခုနှစ်လွှတ်တော်ကြပြတ်ရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရခဲ့တဲ့ရန်ကုန်တိုက်ကော်မူးမြို့နယ်မဲဆန္ဒနယ်မြေကနေပြန်လည်ရွေးကောက်မှုဒီကနေ့ပဲလျှောက်လွှာတင်ခဲ့တာပါ။အနာရပြည်အောင်စုချက်ခန့်ဖွံ့ဖြိုးရေးပါတီကလည်းရွေးကောက်ပွဲမှာရှင်ပြိုင်မဲ့ရန်ကုန်တိုက်တွင်းက90လောက်ဆင်းပထမတော့ကိုဒီကနေ့ကျင်းပခဲ့ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေကတော့ပြန်လည်ရွေးကောက်မယ်ဆင်းမှာမပါဝင်ပေမဲ့ကြီးရီတက်မလို့ညီနိုင်ကွက်ကွဲမှုဘုချုပ်ကြီးလာထေးဝင်းရေတက်ကော်ဝေးဦးစည်းချုပ်ဘုချုပ်ကြီးသူရသက်ဆွေပါဝင်အဆင့်မြင့်စစ်စီအားရှိတချို့ပါဝင်ပါတယ်အိန္ဒိယနိုင်ငံကိုလည်းပတ်ရောက်နေတဲ့မြန်မာတက်မလို့ကော်ဝေးဦးစည်းချုပ်ဘုချုပ်မှုကြီးမင်းအောင်လှိုင်ဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရင်တာမူဒီနဲ့တွေ့ဆုံပြီးနိုင်ငံခြားလူညွန်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်းမှုကကိုကောင်းထက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိ line to meter 71.25ရို့ကနေအတန်လွှင့်ပေးခဲ့တာပါ။ဒီကနေ့ည9:00အစီအစဉ်ကြရင်လည်းနားဆင်ကြပါအောင်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.